မလေးရှားနိုင်ငံမှာပြည်တွင်းလုံခြုံရေးဥပဒေနဲ့လူ3ယောက်ကိုဖမ်းဆီးလိုက်တဲ့အပေါ်အတိုက်ခံတို့ရဲ့ပြစ်တင်ဝေဖန်လာတဲ့နောက်ပိုင်းတရားရေးကိုတာဝန်ယူနေရတဲ့အစိုးရအဖွဲ့ဝင်ဝန်ကြီးဇိုင်အစ်အီဘရာဟင်ရာဒူးကဒီကနေ့နှုတ်ထွက်လိုက်ပါပြီ။အကြမ်းဖက်သမားများနိုင်ငံရဲ့လုံခြုံရေးချုပ်ချောက်မှသာလျှင်ဒီလိုပြည်တွင်းလုံခြုံရေးဥပဒေကိုအသုံးပြုရမှာလို့ဝန်ကြီးဇိုင်အစ်ကဆိုပါတယ်။ဝန်ကြီးဇာအီးရဲ့နှုတ်ထွက်စာကိုဝန်ကြီးချုပ်အဗ္ဒူလာအမ်ဘတ်ဘာဒါဝီကလက်ခံလိုက်ပြီလားလက်မခံသေးဘူးလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအတိုက်ခံနိုင်ငံရေးသမားတယောက်ဘလော့ဂါတယောက်နဲ့သတင်းတောက်တယောက်တို့ကိုတောက်ကြနေမှာအစိုးရကဖမ်းဆီးလိုက်တဲ့အတွက်အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ကနောက်တနေ့မှာပြစ်တင်ရှုံချလိုက်လို့ပါအဲ့ဒီ၃ယောက်ကိုပြည်တွင်းလုံခြုံရေးဥပဒေနဲ့ဖမ်းထားလို့ရုံးမတင်ပဲအကန့်အသတ်မရှိချုပ်ထားနိုင်ခွင့်ရှိပါတယ်လာမယ့်ရက်များအတွင်းပါလီမန်ထဲမှာအတိုက်ခံတို့အာဏာရယူဖို့ပြုလုပ်နေတဲ့အချိန်အာဏာရပါတီအဲ့ဒီအခက်ခဲနဲ့ရင်ဆိုင်နေရတဲ့အချိန်မျိုးမှာအစိုးရရဲ့သဘောထားကွဲလွဲသူများကိုနှိတ်ကွတ်တာလို့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ကပြစ်တင်ဝေဖန်လိုက်ပါတယ်